Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် January 15ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနေ့ကင်းတင်တွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါ။Ukraine မှာ Russia ကနေပြီးတော့မြို့ကြီးတွေကို missile ဒုံးကျည်တွေနဲ့ဆက်လက်တိုက်ခိုက်နေတာပါ။ American သမ္မတ Joe Biden ဒုသမ္မတလက်ထက်ကလက်ဝဲအမှတ်တမ်းတချို့ထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။မြန်မာစစ်ဘအုံအောင်လအန်ဆန်ဟာသူ့ရဲ့လက်ဝဲပွဲအနိုင်ရပြီးမှမြန်မာငြိမ်းချမ်းရေးအတွက်ဆူတောင်းပေးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးမှာပါကိုစောမုံကျော်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သုံးသပ်ချက်တစ်ပုဒ်ကိုဥစွာတင်ပြပေးပါမယ်။
ကျွန်တော်တို့အခုအခါဒီနှစ်နှစ်ကကာလအတွင်းမှာတော့နိုင်ငံဆိုင်ရာသဘောတူညီမှုလည်းကျွန်တော်တို့တော်တော်များများရခဲ့ပြီးစီးဆိုင်အခုပေါင်းဆောင်ရွက်မှုလည်းသဘောတူညီမှုရှိလာခဲ့ပြီပေါ့
ဒါကတော့တိုက်ပွဲတွေပြင်းထန်နေတဲ့ခရင်ပြည်နယ်နဲ့ပတ်သက်တဲ့စီးရီးသုံးသပ်ချက်ကိုတင်ပြတဲ့အခါမှာအပြည့်စုံကိုလာတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာတစ်ပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်နဲ့ပတ်စဉ်ကဏ္ဍအသစ်တစ်ခုဖြစ်တဲ့လေယာစီးပွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ရပါမယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်ရုရှားတပ်တွေဟာစနေနေ့မှာလဲ Kiev မြို့တော်နဲ့ Kharkiv Odessa အပါအဝင် Ukraine မြို့ကြီးတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ Ukraine သမ္မတ Volodymyr Zelensky ကညက်ဘက်ဗီဒီယိုမင်းကုန်းမှာပြောပါတယ်ဒါပြင် Ukraine အရက်ဖက်နေရာတိုင်းကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့လည်းပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်နိုင်ငံအရှိတောင်ပိုင်းဒနီပရိုမြို့မှာဆိုကလေးငယ်တွေပါဝင်64ဦးဒဏ်ရာရပြီးတေဆွန်းသူက9ဦးတည်းမနည်းရှိပါတယ်ရုရှားရဲ့မစ္စိုင်းဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်9ရက်တိုက်တိုက်ခန်းပျက်စီးသွားတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်ဒါအပြင် Ukraine နိုင်ငံက Lviv, Ivano, Frankivsk နဲ့ Odessa ဒေသတွေအပြင်မြို့တော် Kiev နဲ့ဒုတိယမြို့တော် Kharkiv တို့မှာလည်းအခြေခံအဆောက်အဦတွေဖျက်ဆီးခံခဲ့ရပါတယ်။ Dnipro မြို့ပတ်မှာအရသာတိုက်စုံမှုပိုများလာနိုင်တယ်လို့ယူဆကြောင်း Ukraine သမ္မတ Zelensky ကပြောပါတယ
်။လာမယ့်မေလအတွင်းဂျပန်နိုင်ငံ Hiroshima မှာ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့ထိပ်သီးအစည်းအဝေးပွဲကျင်းပတဲ့အခါမှာကမ္ဘာကြီးမှာနိုင်ငံတကာစီးမျဉ်းတွေကိုလိုက်နာတဲ့ငြိမ်းချမ်းတဲ့ကမ္ဘာအခင်းအကျင့်ကိုဆက်လက်ထိန်းထားနိုင်ဖို့ဆိုတဲ့အချက်ကိုအဓိကထားသင့်တယ်လို့အမေရိကန်အပါဝင် G7 မဟာမိတ်နိုင်ငံတွေကိုခရီးလှည့်လည်ခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါကစနေနေ့မှာပြောကြားလိုက်ပါတယ်
။その結果 G7 が結束して法の支配に基づく
国際秩序を守る。ကမ္ဘာကြီးမှာတရားဥပဒေစိုးမိုးမှုကိုအခြေခံတဲ့ငြိမ်းချမ်းတဲ့ကမ္ဘာအခင်းအကျင့်ကိုကာကွယ်ဆောင်ရှောက်သွားဖို့ G7 အနေနဲ့စည်းလုံးညီညွတ်စွာပူးပေါင်းဆောင်ရွက်လှုပ်ဆောင်သွားမယ်ဆိုတဲ့တန်ဋိဌာန်ရှိတယ်ဆိုတာကိုထပ်မံအတည်ပြုပြောကြားနိုင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးနောက်တနေ့ Washington DC မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လာမယ့် Hiroshima ထိပ်သီးအစည်းအဝေးမှာ Russia နဲ့ Ukraine ကိစ္စ Ukraine ကိုကျူးကျော်တဲ့ကိစ္စဟာအဓိကအကြောင်းအရာတစ်ခုပါဝင်မှာဖြစ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဒါအပြင်အရှေ့အာရှဟာနောက်ထပ် Ukraine ဖြစ်လာနိုင်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကအနောက်တိုင်းနိုင်ငံတွေကိုပြောဆိုခဲ့ပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံဆက်ဆံရေးကိုကောင်းမွန်လာအောင်ပြုလုပ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ American သမ္မတ Joe Biden နဲ့ဟိုရင်ဒုသမ္မတတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်မှာ Morgan တိုက်ကိုအနှံ့ရမယ်အစိုးရစစ်တမ်းတွေကိုဒလဝဲပြည်နယ်ဝမန်တန်ကသူ့နေမှာသူ့ရှေ့နေတွေကထပ်ပြီးရှာတွေ့ခဲ့တယ်လို့အင်ဂျီရောကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကကိုပိုင်ဆာကြည့်တိုက်ကနေအနှံ့ရမယ်ဆာရက်6ရက်တွေ့ခဲ့ရတာလို့အင်ဂျီရောရှေ့နေရစ်ချတ်ဆက်ဆာဘကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။အရင်တော့ကအဲ့မှာပဲဆာရက်တွေ့ကိုသာတွေ့ရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာမှာသမ္မတရဲ့ပုတ်ကလစ်ကနေပြီးတော့ကားကိုရောကဆယ်စတန်းတွေတွေ့ခဲ့တယ်လို့နိုဗ ెంబ ာမလမှာတော့သူဒုတိယသမ္မတတာဝန်ထမ်းဆောင်စဉ်Washington DC မြို့တော်ရုံးခန်းဟောင်းဖြစ်တဲ့ Penn Biden Center ကနေရှာတွေ့ကြတာပါ။သမ္မတတူအနေနဲ့တာဝန်ပြီးဆုံးချိန်မှာအစိုးရဆက်ရဆက်တန်းတွေကို Morgan တိုက်အနှံ့မှုပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတော်ရှေ့နေချုပ် Merrick Garland ကအစိုးရရှေ့နေဟောင်းတူဖြစ်တဲ့ Robert Hart ကိုအထူးအရာရှိဖြစ်နေခန့်ပေးခဲ့ပါတယ
်။ American နဲ့တရုတ်ပြန်ဆိုင်မှုတွေမြင့်တက်နေတဲ့ Pacific ဒေသအတွင်းကကျွန်းနိုင်ငံလေးနှစ်ခုဖြစ်တဲ့ Marshall Island နဲ့ပ ဘလောက်တိုးနဲ့နိုင်ငံဆက်ဆံရေးတိုးမြင့်မဲ့သဘောတူညီချက်တွေရရှိဖို့နှိကပ်လာပြီလို့အမေရိကန်အစိုးရတာဝန်ရှိသူတွေကမျှော်လင့်ထားပါတယ်ဒီသတင်းဘက်အတွင်း Marshall Island နဲ့ Block 2နဲ့ American အစိုးရဟာနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီမှာနောက်တစ်ဆင့်ဆယ်စုနှစ်တွေအတွင်းလာမယ့်ဆယ်စုနှစ်တွေအတွင်းနှစ်နိုင်ငံဆက်ဆံရေးကိုဖော်ဆောင်နိုင်မဲ့သဘောတူညီချက်တွေကိုရရှိလာလိမ့်မယ်လို့ American အရာရှိတွေကမျှော်လင့်ထားတာပါ။ဒီသဘောတူညီချက်တွေမှာဒီကျွန်းရဲ့ဖွံ့ဖြိုးကျွန်းနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက် American ကအကူအညီတွေပေးပြီးအပြန်အလှန်အားဖြင့်ဒီနိုင်ငံတွေကအမေရိကန်အစိုးရကိုစီရင်တဲ့လုံခြုံရေးဆိုင်ရာကိစ္စတွေဆောင်ရွက်ခွင့်ပြုရမှာဖြစ်ပါတယ်ပစိဖိတ်ဒေသတွင်းတရုတ်အစိုးရကစီးပွားရေးတန်တပန်ရေးစီးရေးဆိုင်ရာဆက်ဆံရေးတွေအလင်းအမြန်တိုးမြင့်လာနေခြင်းကမှာတံပြန်ထိန်းချုပ်နိုင်ဖို့အတွက်ဒီကျွန်းနိုင်ငံတွေနဲ့သဘောတူညီချက်ရရှိရေးဟာအရေးပါတယ်လို့အမေရိကန်အရာရှိတွေကယူဆပါတယ်
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘရာဇီးလ်နိုင်ငံဘရာဇီးလန်မြို့တော်မှာ January 10ကဖြစ်ပေါ်တဲ့လွှတ်တော်အဒီကင်းဖြစ်စဉ်ကိုစုံစမ်းစစ်ဆေးရမှာသမရဟောင်းဂျာယေဘိုဆိုလာရိုကိုလည်းစုပူအောင်နှုတ်ဆက်သူတူဖြစ်နေတဲ့ထက်တဲ့မှုတရားရင်ကျုပ်ကိုအစိုးရရှေ့နေရုပ်ရုံးကနေတောင်းဆိုလိုက်ပါတယ်ဒီလိုအဒီကင်းဖြစ်ပေါ်ခဲ့ပြီးနှစ်ရက်ကြာမှသူကလူမှုကွန်ရက်ပေါ်မှာသမရတဲ့လူလာဒါဆယ်ဘတ်ကိုဘရာဇီးလ်ပြည်သူတွေရွေးချယ်တာမဟုတ်ပဲတရားရင်ကျုပ်နဲ့ရွေးကောက်ပွဲကော်မရှင်ရရှိတွေရွေးတာလို့ပြောဆိုတဲ့ဗီဒီယိုတင်ထားတာပါဒါကိုကိုးကားပြုပြီးဒါကဒီမိုကရေစီကိုဆန့်ကျင်တဲ့လုပ်ရဖြစ်အစိုးရရှင်တွေကတင်ပြတာဖြစ်ပါတယ်သမရဟောင်းကအင်တာနက်လူမှုကွန်ရက်မှာတင်ပြီးတော့နောက်တစ်နေ့မှာပဲပြန်ဖြက်ခဲ့တာပါသူကဒီကိစ္စနဲ့ဖြစ်ပြီးမှအဲ့ဒီဗီဒီယိုကိုတင်တာဖြစ်ပေမဲ့ကြိုတင်ကြံစည်တဲ့အနေထားဖြစ်တယ်လို့ပေါ်လွန်တဲ့အတွက်စုံစမ်းစစ်ဆေးဖို့အတွက်လုံလောက်တယ်လို့အစိုးရရှင်တွေကပြောပါတယ်ဒီလ January 10ရက်မှာလက်ရဆွမ်းရောက်သမရဟောင်းဂျာယေဘူဆိုလာကိုထောက်ခံသူတွေဟာလွတ်တော်တရားရုံးချုပ်နဲ့အစိုးရအုပ်ချုပ်ရေးရုံးကိုဝင်ရောက်စီးနင်းခဲ့ကြတာဖြစ်ပါတယ
်။ Israel နိုင်ငံမြို့တော် Tel Aviv လမ်းလမ်းနေပေါ်မှာစနေနေ့ကထောင်းနဲ့တောင်းနဲ့ခြေတဲ့ပြည်သူတွေကဝန်ကြီးချုပ် Benjamin Netanyahu နဲ့သူ့ရဲ့လက်ရအဆွမ်းရောက်အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတွေဟာဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးနှုတ်ထပ်ပေးဖို့တောင်းဆိုကြပြီးရှက်စရာကောင်းတဲ့အစိုးရအာဏာရှင်ကြဆုံးပါစေဆိုတဲ့ကြွေးကြော်သံတွေစာတမ်းတွေကိုကိုင်ဆောင်ဆန္ဒပြခဲ့ကြပါတယ်။ Israel ရဲတွေကဆန္ဒပြသူလူ2000လောက်ရှိမယ်လို့ခန့်မှန်းပြောဆိုပါတယ်။ဆန္ဒပြကောင်းဆောင်တွေကတော့ထောင်နဲ့တောင်းနဲ့ချီတဲ့ဆန္ဒပြသမားတွေပါဝင်ခဲ့တယ်လို့ဒေသဆိုင်ရာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ Israel ရဲသတမ်းအရှိကြဆုံးဝန်ကြီးချုပ်တူဖြစ်တဲ့နာတာညာဦးဟာရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးသူရဲ့လက်ရဆွန်ပါတီနဲ့အတူစီမင်းကြီးပါတဲ့ Orthodox Jewish ပါတီနဲ့ပူးပေါင်းပြီးအဲဒီဇင်ဘာလတည်းတုန်းကညွန်ပေါင်းအစိုးရဖွဲ့ခဲ့တာဖြစ်ပါတယ်။နာတာညာဦးဟာဒီမိုကရေစီလိုလားသူမဟုတ်ပါဘူး။လွတ်တော်ထဲမှာဖက်ဆစ်အလိုမရှိဘူးလို့ဆန္ဒပြသူတွေကစာတမ်းတွေရေးပြီးကြွေးကြော်ခဲ့ပါတယ်။ဝန်ကြီးချုပ်နာတာညာဦးဟာအာဂရီလိုက်စားမှုနဲ့တရားစွဲဆိုခံထားရပါတယ်။အတိုက်ခံပါတီတွေကတော့ပြည်သူတွေဆန္ဒပြပွဲမှာပါဝင်ဖို့တိုက်တွန်းလှုံ့ဆော်နေပါတယ်။
ဒီကရဒီဇင်ဘာလအစောပိုင်းကတည်းကစပြီးအခုချိန်ထိကိုဗစ်ကာယောဂါကြောင့်လူပေါင်း6000နီးပါးသေဆုံးခဲ့တယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံနေနဲ့ကိုဗစ်ကာယောဂါနဲ့ပတ်သက်တဲ့အချက်အလက်တွေထုတ်ပြန်ပေးဖို့ပြက်ကွက်နေတယ်ဆိုတော့ဝေဖန်မှုတွေထွက်လာခဲ့ပြီးတဲ့နောက်မှာအခုလိုလှုပ်ဆောင်လိုက်တာပါ။ဒါဟာယောဂါဖြစ်ပွားမှုအဆိုးဝါးဆုံးမြင့်တက်မှုအနေထားဖြစ်ပြီးတော့အခုဒီအချိန်ဒီကိုကြော်လွန်သွားပါပြီလို့အစိုးရတာဝန်ရှိသူတူကပြောပါတယ်။သေဆုံးသူတွေထဲမှာကိုဗစ်ကြောင့်အသက်ရှူလမ်းကြောင်းထိခိုက်မှုနဲ့သေဆုံးရသူက9500ကျော်ပါပြီးကိုဗစ်ကာယောဂါနဲ့တခြားယောဂါတွေနဲ့ဆက်စပ်ပြီးသေဆုံးရသူက9000ကျော်ရှိတယ်လို့ပြောပါတယ်အမျိုးသားကျန်းမာရေးကော်မရှင် NHC ရဲ့ထုတ်ပြန်ချက်အရဒီလိုတည်ဆုံမှုတွေဟာဆေးဥမှာတည်ဆုံတဲ့ဆင်းဖြစ်ပြီးတော့အိမ်မှာတည်ဆုံသူတွေလည်းရှိနေတာဖြစ်တဲ့အတွက်တည်ဆုံသူဥယေအခုတည်းပို့ပြီးတော့များလာနိုင်တယ်လို့လည်းပြောပါတယ်တည်ဆုံသူစုစုပေါင်းဟာ10000ကျော်ရှိတယ်လို့ NHC ကထုတ်ပြန်ထားပြီးတော့အစိုးရရဲ့ကိုဗစ်ကာယောဂါတည်ဆုံမှုတည်ဝင်ထုတ်ပြန်ချက်တဲ့နှစ်ဆပို့ပြီးတော့များနေတာလည်းဖြစ်ပါတယ်
ဇန်နဝါရီလ23ရက်နေ့တောက်ကြနေညကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပတဲ့One Championship လက်ဝေပွဲမှာပြိုင်ဘက်ဘရာဇီးလက်ဝေသမား Yubelto Gavon ကိုပထမအချိန်မှာပဲအလဲထိုးအနိုင်ရရှိခဲ့တဲ့မြန်မာနိုင်ငံကိုစားပြုမြန်မာဇပအုံးအောင်လအောင်ဆန်းဟာလက်ဝေစင်မြင့်ပေါ်ကနေမြန်မာငြိမ်းချမ်းရေးအတွက်ဆုတောင်းပေးခဲ့ပါတယ်
ဒီအရင်နှစ်ကကျွန်တော်တို့အရန်ခက်ခဲတယ်ဒါပေမဲ့ ကျွန်တော်လည်းစိတ်အရင်ကြရတယ်ဒါပေမဲ့ပြောချင်တာအားလုံးစိတ်ကိုတင်းတင်းထားပါအငင်းချမ်းရကျွန်တော်တို့အရေးကြီးရုံပဲအားလုံးငင်းချမ်းရအတွက်အားလုံးစုပေါင်းပြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်လက်ဝဲပွဲရုံအတွင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအများအပြားလာရောက်အားပေးကြပြီးအတိုင်ရရှိခဲ့တဲ့လက်ဝဲကျော်အောင်လအဆန်းကလည်းမြန်မာပေးသက်ကိုအထူးကျေးဇူးတင်တဲ့အကြောင်းလက်ဝဲကျိုးဝိုင်းအတွင်းကနေမြန်မာလိုပြန်လည်ပြောကြားခဲ့ပါတယ်ဒီပွဲဟာသူ့ရဲ့လက်ဝဲတက်တန်းတလျှောက်ပထမအချီမှာအလဲထိုးတက်ခဲ့တဲ့အချိန်20မြောက်ပွဲလည်းဖြစ်ပါတယ်အသက်38နှစ်အရွယ် MMA Champion ဟောင်းလည်းဖြစ်တဲ့အောင်လအဆန်းဟာလက်ဝဲပဲပေါင်း43ပွဲထိုးတက်ခဲ့ပြီး29ပွဲအနိုင်ရရှိထားပါတယ်သူရဲ့ပြိုင်ပွဲဖြစ်သူအသက်40အရွယ်ရှိပြီဖြစ်တဲ့ဘရာဇီးနိုင်ငံသားကိုပထမအချီ3မိနစ်နဲ့29စက္ကန့်မှာပဲအလဲထိုးပြီးဒိုင်ပွဲရနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာတရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် CEO ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေမတင်ပြမီမှာဆက်သွယ်မေးမြန်းချက်သုံးသပ်ချက်တပုတ်ကိုဦးစွာတင်ပြလိုပါတယ်။ကင်းပြည်နယ်ထဲမှာတိုက်ခိုက်ပုံချမှုတွေဟာဒီရက်ပိုင်းတွေအတွင်းပိုစိတ်လာပုံရတယ်လို့စီရေးသုံးသပ်သူတွေကပြောဆိုပါတယ်။ဘာကြောင့်အခုလိုဖြစ်လာရပြီးဘလို့ရှေ့ဆက်ဖြစ်နိုင်ပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဘာကြောင့်အခုလိုတိုက်ခိုက်မှုတွေများလာတာကို NUG အမျိုးသားညီညွတ်ရေးအစိုးရပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးနဲ့တောင်ပိုင်းတိုင်းစစ်တာဝန်ခံဦးလေကိုလက်ကိုမေယာမှာ
ဒီအရာကိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီအထူးသဖြင့်တော့ NUG ခြားထဲမှာနိုင်ငံရေးအရာသဘောတူညီမှုခံနိုင်မှာမရှိဘူးအရေးကြီးတာပေါ့အဲ့တော့ပြီးမှစီးပူးပေါင်းဆောင်ရွက်မှုကိုတွားရတာကျွန်တော်တို့ကခုအားကဒီနှစ်နှစ်တာကာလအတွင်းမှာတော့နိုင်ငံရေးဆိုင်ရာသဘောတူညီမှုလည်းကျွန်တော်တို့တော်တော်များများရခဲ့ပြီးစီးဆိုင်ပူးပေါင်းဆောင်ရွက်မှုလည်းသဘောတူညီမှုရှိလာခဲ့ပြီပေါ့ဟိုရှိတာမှာမဟာဗျူဟာအရာကိုကျွန်တော်တို့ဘယ်လိုဆောင်ရွက်မလဲဆိုတာအထိဒါရလာတယ်ပေါ့ဒီကျွန်တော်တို့တိုက်ပွဲစိတ်ဖော်ဆောင်မှုကိုညလာနိုင်နေဒါကတစ်ချက်ပေါ့နောက်တစ်ခုရှိတာကကျွန်တော်တို့ဒီလက်နက်ခဲယမ်းလေထိုက်ပြတဲ့လောက်ပြင်းရှိလာတာလေပါတယ်ပေါ့နော်အဒီအပေါ်မှာခြေခံပြီးတော့ဒီတိုက်ပွဲကြီးပို့ပြီးတော့ကျွန်တော်တို့ဖြစ်လာတဲ့အနေအထားရှိတာပေါ့ဟော
ဒီပေါ် MIPS ငင်းချင်းနဲ့လူကြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကတော့
တိုက်ပွဲတွေစိတ်ဓာတ်ကတော့အခုမှပေါ့ကျွန်တော်တို့ပြီးခဲ့တဲ့2021 2022မှာဒီကလေးကတိုက်ပွဲတွေကဟိုစိတ်2020 solution တိုက်ပွဲတွေအများလို့ကျွန်တော်ပြောလို့ရတာပေါ့နော်အဲ့တော့ကျွန်တော်ပြည်ပြည်နယ်ကိုကြည့်မယ် solution အဓိကကတော့ဖြစ်နေတဲ့နေရာကတော့ဒီတပ်မဟာကခြပုံဘက်ရှိတယ်အဲ့ဒီဘက်မှာတော့ဟိုတပ်မတော်ဘက်ကအဲသူတို့စခန်းတွေတိုက်တာကိုအတိုင်းမခံရတဲ့အတွက်လာတိုက်တဲ့အခါမှာတိုက်တဲ့ဒီ KNL ကိုပြန်ပြီးတော့တန်ပြန်တာတွေနောက်ပြီးတော့ဒီ KNL အခြေချတာတွေနေရာတွေနောက်ပြီးရှိမဲ့တဲ့နေရာတွေအိမ်မှာရှိတဲ့ဂျီဝါရီဒါတွေပုံချဲတာတွေကိုအဓိကပို့ပြီးတော့ဆက်စိတ်ဖြစ်လာတာကိုကျွန်တော်တွေ့ရတယ်။အဲနောက်ပြီးတော့မြန်မာဝတီတောင်ဘက်ချမ်းမှာလှုပ်ရှားတဲ့အဖွဲ့တွေကဒီအနောက်တောင်ဘက်အခုကြာရင်စိတ်ကြီးလို့ကော့ကိတ်တို့မှာဖြစ်တဲ့ပွဲတွေဘက်ကိုရောက်သွားတာပေါ့လေ။အဲလေးပြေကော်ဝေါ်နေဘက်ချမ်းမှာလှုပ်ရှားတဲ့အဖွဲ့တွေကနေပြီးတော့အခုအေးဘက်ကအေရီယာနဲ့သူတို့ထွက်လာရအောင်ရတယ်။အဲတော့နေရာအနှံ့လို့ပြောတာတဲ့ဒီတနေရာမှာလှုပ်ရှားတဲ့အစုအဖွဲ့ကတခြားနေရာကိုရွှေ့သွားတယ်ဆိုတဲ့ပုံစံမျိုးပို့ပြီးတွေ့ရတယ်
။အဲဒီတော့အခုလိုကြိုင်းစစ်ကြီးဘက်နဲ့ဖပုံဘက်မှာစခန်းသိမ်းနိုင်ဖို့ကြိုးစားတဲ့တိုက်ပွဲတွေပြီးအခုလိုဆက်ဖြစ်လာတာဖြစ်နိုင်ပါလားလို့မေယာမဦးလင်ကိုလက်က
ဟုတ်ပါတယ်။ဟိုအဓိကတော့အခုချိန်မှာဒီစစ်ရေးရဒီသစ်မဟာဗျူဟာကိုကျွန်တော်တို့ဟိုဥတီပြီးတော့ဟိုသွားတယ်ဟိုတကြောင်မို့လို့ဟိုစစ်ရေးရအရင်တုန်းကတော့ကျွန်တော်တို့ခြုံကိုတိုက်ခိုက်တာတွေအနေဒီကြောက်ကြားတိုက်ခိုက်မှုတွေကပိုများခဲ့တယ်ဒါပေမဲ့အခုချိန်မှာကတော့ဒီထက်ပိုတဲ့ mission တွေကိုမြင့်ပြီးတော့ဟိုဆောင်ရွက်တာပေါ့ဒုတိယအဆင့်ဘက်ကိုရောက်လာပေါ့နော်အရေးကြီးတာကတော့ကျွန်တော်တို့ကတံပြန်ထိုးစစ်အချုပ်ကာလနဲ့ထိုးစစ်ကြီးကိုပေါင်းစပ်နိုင်ဖို့အကြိုးစားတဲ့အခြေအနေကိုရောက်နေပြီပေါ့နော်စီးရရတော့ဒါဒုတိယအဆင့်ကိုအကောင်ကောင်ကြီးတက်လှမ်းနိုင်နေပြီကျွန်တော်တို့ရန်သူစခန်းတွေရှေ့တဲ့စခန်းတွေမှာပဲနေအဲတချို့လည်းဒီတက်ရင်းတွေနဲ့ပတ်သက်တက်ရင်းတွေကိုပါကျွန်တော်ရန်သူနောက်ကျောတွေကိုပါဟိုချိန်ချောက်ဖို့အတွက်ဟိုလှုပ်လာတဲ့အခြေအနေကိုရောက်နေပြီလို့ဒါသုံးသပ်လို့ရပါတယ
်ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာမင်းစောက
နိုင်ငံရေးအခင်းချင်းရတော့ဒီရွေးကောက်ပွဲအခင်းချင်းပေါ့နော်အဲဒီဒီ SSC ဘက်ကနေပြီးတော့ဒီနှစ်ထဲမှာရွေးကောက်ပွဲလုပ်ဖို့တက်တုံချိုးပန်းတာတွေဖြစ်လာပြီဆိုလို့ရှိရင်တော့ဒီအတိုက်ခံပတာလဲဒီရွေးကောက်ပွဲမဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ပေါ့နော်ဒီစည်ရေးလှုပ်ရှားမှုတွေကိုပို့ပြီးတော့အချိန်မြင့် လုပ်တဲ့ဟာမျိုးတွေလည်းဖြစ်လာနိုင်တော့ဒီ2023ကတော့ဒီပြည်ပခါဒီလက်နက်ကိုင်ထိတွေ့မှုတွေပုံပြီးတော့များနိုင်မှာ
ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းဆက်တွေ့ခဲ့ပေမဲ့မရခဲ့ပါဘူးတကယ်တော့အခုမကြာခင်ဒီတိုက်ခိုက်ပုံကျဲမှုတွေကြောင့်စစ်ကောင်စီဘက်ကဗိုလ်မှူးအဆင့်တွေထိခိုက်ကြဆုံးခဲ့ရတယ်လို့နှစ်ဖက်လုံးမှာအကြဆုံးများခဲ့ပြီးအရသာပြည်သူတွေအများအပြားလည်းသေဆုံးခဲ့ရတယ်လို့စီးဆောက်ကြည့်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ဒါကတော့ကရင်ပြည်နယ်တဲကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုကိုဝင်းမင်းကစူးစိတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့စစ်တမ်းကြောင်ထိခိုက်လာတဲ့ကလေးငယ်တွေရဲ့ပညာရေးလုံးဝရပ်တမသွားရအောင်နီလန်းရှာတင်ကြားပေးနေသူတွေလည်းရှိပါတယ်အန်ရီဒီကြားဘဝတွေရင်ပြီးစတင်ကြားပေးနေတဲ့ဆရာဆရာမတွေအကြောင်းကိုဒီသတင်းပတ် Frontier မြန်မာအဖွဲ့ကတင်ဆက်တဲ့ဒုအတန်အစီအစဉ်မှာနားတော်တာဆင်နိုင်ပါတယ
ကျွန်တော်တို့ရွာတွေကိုဆက်ကစားစစ်ကြောင်းထုတ်လာပြီးရွာတွေကိုအရင်နီးကပ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်။
complete area မှာဒင်းနေတဲ့ရတယောက်နေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့အားအကြီးကြီးရှိပါတယ်။အဲ့ဒါကတော့ဘယ်ချိန်မှန်းဒီလေကြောင်းကနေသူစစ်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံးမလဲ။ဘယ်ချိန်စစ်ပြေးရမလဲဆိုတဲ့စိတ်အများအန်းရှိပါတယ်။
ဒီကာလမှာတော့ပြည်သူအများအပြားကစစ်ပရိပခဆုံးနေတဲ့မှာနေထိုင်နေကြရပါတယ်။အညာဒေသကပြည်သူတွေအတွက်ကတော့စစ်ပွဲကြားရုန်းကန်ရတာကပထမဆုံးကြုံတွေ့ရတဲ့ဘဝအတွေ့အကြုံဖြစ်လာပါတယ်။နေဆက်ဒေသတွေမှာတော့ဒါရီဟာဝန်းနှဲစွာနဲ့ပဲမထူးဆန်းတဲ့သတင်းတွေလိုတောင်ဖြစ်နေပါပြီ။ဒါပေမဲ့အခုဆောင်းမတဲ့ကဆရာတွေကတော့အန်နီရီကြားကပဲသူတို့ဘဝကိုရင်ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ကြားကာလပညာရေးစနစ်နဲ့ကလေးတွေကိုပညာသင်ပေးဖို့ရွေးချယ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ရှင်။
ဆရာကိုတန်းစင်ကဝင်ငွေအတော်တန်ကောင်းတဲ့စာတင်တဲ့အလုပ်တစ်ခုနဲ့ရန်ကုန်မှာအဆင်ပြေပြေနေထိုင်ခဲ့ရတဲ့သူပါဒါပေမဲ့ဒီလိုနေရတာထက်မတည်ငြိမ်တဲ့စစ်ပရိပခဆုံးနေမှာနေထိုင်နေကြရတဲ့ကလေးငယ်တွေကိုစာတင်ကြားပေးတာကပိုအကျိုးရှိစေနိုင်မယ်လို့သူဆုံးဖြတ်ခဲ့ပြီးစည်ရေးပြင်းထန်နေတဲ့မကွေးတိုင်းပေါ့မြို့နယ်တဲကိုသူရောက်ရှိလာပါတယ်ဒါပေမဲ့အဲ့ဒီနေရာကိုရောက်ပြီးစာတင်ကြားဖို့နဲ့အခြေကျနိုင်မှုမလို့ရသေးခင်စစ်ကောင်စီတပ်တွေစစ်ကြောင်းထုတ်လို့အရင်စစ်ပြေးရပါတယ်
ကျွန်တော်တို့ရွာတွေကိုဆက်ကစားစစ်ကြောင်းထုတ်လာပြီးရွာတွေကိုအရင်နီးကပ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်။ကိုယ်အတွေ့အကြုံကပထမဆုံးအတွေ့အကြုံဖြစ်တဲ့အတွက်ကြောင့်မျိုးနစ်လန့်သွားတယ်။ငါတို့ဘာတွေလုပ်ရမလဲ၊ဘယ်ဘက်ကိုပြေးရမှာလဲ၊ဘာတွေယူရမလဲမဖြစ်မနေပေါ့နော်။ဆိုတော့ဒါမဲ့ကျွန်တော်တို့က emergency ဘက်ကအမြဲတမ်းပြင်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မျိုး emergency ဘက်ထဲကိုကျွန်တော်တို့တချို့အဝတ်အစားတွေထည့်ပေါ့နော်။အဲ့ပြေးရတယ်ကျွန်တော်တို့ပြေးကြတယ်။
ဒီလိုစပေးဒုက္ခတွေကြောင့်မှနေထိုင်ရင်စာတင်နေကြတဲ့ဆရာဆရာမတွေနိုင်ငံတော်အများပြားရှိနေပြီးအထူးသဖြင့်တော့သခိုင်းနဲ့မကွေးတိုင်းဒေသအချို့မှာရှိနေကြပါတယ်။အဲ့ဒီဒေသတွေမှာစစ်ကောင်စီကိုစန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးတွေအင်အားကောင်းလာတဲ့အမျှစစ်တပ်ကတုံ့ပြန်ပုံကလည်းတကယ့်ကိုရက်ဆက်ကြမ်းကြုတ်လာပါတယ်။ Data for မြန်မာရဲ့စီးရင်တွေအရတော့စစ်ကောင်စီတပ်တွေဟာ2021မေလကစတင်ပြီးနိုင်ငံတော်မှာအင်ဂျီပေါင်း 38,000 ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီထဲမှာ80ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပြီးတော့20ရာခိုင်နှုန်းကမကွေးတိုင်းကဖြစ်ပါတယ်။ဒါအပြင်အဲ့ဒီဒေသတွေမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်နွယ်နေတဲ့စာတင်ကျောင်းတွေယာနဲ့ချီကိုတည်ထောင်ထားတဲ့ဒေသတွေလည်းဖြစ်ပါတယ်။အဲ့ဒီကျောင်းတွေမှာအာဏာသိမ်းပြီးနောက်အကြမ်းမဖက်အာဏာပိစိုင်ကြီးလှုပ်ရှားမှုစီရီယံမှာပါဝင်ထားတဲ့ဆရာဆရာမတွေအများစုကစာတင်ကြပါတယ်။အညာဒေတာတွေမှာဒေတာခံတော်လန်ရေးအင်အားစုတွေဘက်ကအပြေးဝနေမြေစိုးမှုမရသေးတာကြောင့်စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဆူသလိုရှိနေတတ်ပါတယ်။အသက်20ဆွန်းဆွန်းသာရှိသေးတဲ့ဆီယမမက်ဖြူဖြူကစကိုင်းတိုင်းကမ်ပလူးမြို့နယ်တဲကတနေရာမှာစတင်ပါတယ်။စကိုင်းပညာရေးကောလိပ်မှာကျောင်းတက်ခဲ့ပြီးနောက်သူ့ရဲ့ပထမဆုံးစတင်ကြတဲ့အလုပ်ကိုတော်လန်ရေးနယ်တနေရာမှာစတင်ခဲ့ပါတယ်။အခုဆိုသူရောက်ရှိနေစဉ်ကာလအတွင်းမှာပဲစစ်ဘေးရှောင်ရတာ၄ချိန်ရှိပြီလို့သူကဒုအတန်ကိုပြောပြပါတယ်
။မမေရတခုကတော့ဒုတိယတစ်ခါထိုးရဲ့ချက်ချောင်းတော့ ရှိတော့အရင်ပြီးတက်သွားတော့လေအဲ့မှာစစ်ကြောင်းကိုရှင်ကအတောင်လောက်ကြီးလာနေတာမြင်ပြီးဆိုမှရှင်းပြရတဲ့အခါမျိုးကြီးအကက်ကြီးတောင်မားတယ်ကြီးရတာမမရမနာလို့ကြီးပြီးတော့မှဒီနေ့ဝေးတော့လို့ထင်နေနေရာမှာအတန်မထွက်ဖဲနေတော့၆လေးရချုပ်နေနေတုံးနေတာအဲ့ဒါလေကိုနဲ့အနည်းတက်နေတယ်အင်းကိုကအောက်ကချောက်မှာပုံနေတော့အပေါ်ကလမ်းကနေပြေးဖြတ်သွားတော့လေအဲ့တော့ဆိုရင်တကယ်မိသွားရင်တော့ကိုကိုပြေးလို့တောင်ထင်ထားတာ
စာတင်နေတဲ့ဆရာဆရာမတွေဟာစစ်ကောင်စီရဲ့ပြစ်မှတ်တွေဖြစ်လာကြပါတယ်။အကြောင်းကတော့အစိုးရဝန်ထမ်းဟောင်းတွေဖြစ်ကြတဲ့ဆရာဆရာမတွေဟာ NUG ရဲ့ဂျာကာလာပညာရေးစနစ်ကိုအကောင့်ထဲပေါ်လုဆောင်နေကြလို့ဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာတော့စစ်အာဏာသိမ်းပြီးချိန်ကစလို့အနည်းဆုံးကျောင်းဆရာဆရာမ30လောက်စစ်ကောင်စီလက်ချက်နဲ့တည်ဆုံးခဲ့ရပြီး250နီးပါးဖမ်းဆီးထိန်းသိမ်းခံထားရဆဲလို့ဖော်ပြပါတယ်။စစ်တပ်ကလည်းစာတင်ကျောင်းတွေကိုခုခံတဲ့သူတွေလို့ယူဆတဲ့အတွက်ကျောင်းမှန်သိရင်ဖြစ်စည်းရာတွေရှိနေတတ်တယ်လို့ဆီယာမမက်ဖြူဖြူကဆိုပါတယ်
။ဟိုညတိုင်းကျန်တော့ကိုလုံချင်တဲ့ကိုယ်တိုင်နဲ့ကင်းဆောင်ရပါတော့။ကိုယ်တိုင်ကင်းဆောင်ပြီးမှအိတ်တယ်အဲ့လိုလူကြီးကအဲ့တော့ပါအရင်ကမတွေ့ရပါဘူးစစ်ကျောင်းစစ်ကျောင်းထူလိုက်တော့တွေ့ရပါတော့ဒီနေရာကိုကျောင်းဆိုတာမသိအောင်ဆိုပြီးတော့မှခုံတွေကဆောက်တော့စစ်ကျောင်းဒီဘက်ကိုရောက်လာလို့ဒီကိစ္စနဲ့ရိုက်ထားတဲ့ခုံတွေပြန်ထိုးရတယ်ရိုက်ထားတဲ့ပြင်ပုံးတွေပြန်ထိုးရတယ်ဒီကျောင်းနဲ့မတူအောင်ဘာသာရေးစာထဲမှာမပြောင်းနေအောင်အကုန်လုံးတင်းကျေးပြီးတော့မှလုံလုံနဲ့တနေရာကိုသူကဖွက်ထားရတယ်ပေါ့
လက်ရှိမှာမြေပြင်စစ်ကြောင်းထိုးတာတွေကိုပဲစိုးရိမ်နေကြရတာတော့မဟုတ်ပါဘူးလေကြောင်းတိုက်ခိုက်မှုကိုလည်းစိုးရိမ်ရပါတယ်ဒါနဲ့ပတ်သက်လို့စက်တင်ဘာ22ရက်နေ့ကတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာစာတင်ကျောင်းကိုလေကြောင်းကနေတိုက်ခိုက်မှုကြောင့်ကလေးငယ်ခုနှစ်ဦးအပါအဝင်အနည်းဆုံး12ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကသတိရှိနေပါတယ်အဲ့ဒီဖြစ်ရပ်နောက်ပိုင်းကြီးရွာစာတင်ကျောင်းအများစုမှာရေးပေါ်ရှောင်တိမ်မှုဘုံခိုကျင်းတဲ့ဘန်ကာတွေဆောက်လုပ်လာကြပါတယ်။ကလေးတွေကိုလည်းလေချောင်းအန်ဒီရဲ့ကနေကိုကိုကိုဘလို့ကာကွယ်ရမလဲဆိုတာတွေကိုသင်ခန်းစာတစ်ခုအနေနဲ့ထည့်သွင်းသင်ကြားလာကြရပါတယ်။စကိုင်းတိုင်းအတွင်းကစီရေးပြင်းထန်တဲ့ဒေသတစ်ခုမှာစာတင်နေတဲ့ဆရာတဦးကတော့သူခန်းစာချက်ကိုအခုလိုပြောပြပါတယ်
။Complete area မှာတည်နေတဲ့ရာတောင်နေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့ဖိအားအကြီးကြီးရှိပါတယ်။အဲ့ဒါကတော့ဘယ်ချိန်မှန်းဒီလေချောင်းကနေထိုးစစ်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံးမလဲဘယ်ချိန်စစ်ပြေးရမလဲဆိုတဲ့စိတ်အများတန်းရှိပါတယ်။နောက်တစ်ခုစိုးရိမ်တာတော့ကိုစောင့်ရှောက်ပြီးတင်နေတဲ့ကလေးတွေကိုဒီလက်ရကုံဖြစ်စဉ်လိုမျိုးကိုဖြစ်သွားမှမျိုးကိုလည်းဟိုတော်တော်ကြီးကိုစိုးရိမ်စိတ်ရှိပါတယ်။အဲအကြောင်းဒီနေ့ဒီနေ့နေဝင်ပြီဆိုမှဩဒီနေ့တော့ငါစိတ်ရရပြီ။အမိုးလင်းပြီဆိုရင်ဒီညတော့ငါကောင်းအေးလိုက်ရတယ်စသဖြင့်ဒီလိုစိတ်မျိုးနဲ့နေတိုင်းနေတိုင်းကိုဖျက်ဆီးနေရတဲ့အနေအထားမျိုးဖြစ်ပါတယ
်ဒီလိုအသက်အန္တရာယ်တွေရှိနေပေမဲ့လည်းဂျာကာလာပြည်သူပညာရေးစနစ်မှာပါဝင်ပြီးစာတင်နေကြတဲ့ဆရာတွေပိုများလာတယ်လို့အခြေခံပညာရေးဝန်ထမ်းများအထွေထွေ debate committee BETSC ကအတွေ့အမှုဆရာနောင်ချိုကပြောပါတယ
်အခုတော့ကျွန်တော်တို့အပြည်သူပညာရေးအကြောင်းတွေ Federal အကြောင်းတွေ online နဲ့နေပြမှာအဲကျွန်တော်တို့အားကောင်းကောင်းနဲ့ခုပေါ်လာအချိန်ဟုန်လည်းရှိလာတဲ့ကာမှာတော့အဲကျွန်တော်တို့ဒီဆရာဆရာမတွေက CDL လောက်ထားဒီမဲ့လေကို profession တော့မစွန့်နိုင်ဘူးပေါ့နော်ကျွန်တော်တို့နိုင်ငံမှာတခါမှမရှိခဲ့ဘူးတဲ့အဲဒီပညာရေးစနစ်တခုပေါ့နော်ဒါ new normal လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ပုံမှန်မဟုတ်တဲ့ပညာရေးစနစ်တခုကိုကြွားနေတယ်ဒါ online ရောမြေပြင်ရောအဲဒါဒီ landscape ဖောက်တယ်ပညာရေးစနစ်တခုကိုကြွားဖို့အတွက်အဲ federal ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်အကောင်းဆုံးနဲ့အဲလှုပ်ရှားမှုတွေလှုပ်ဆောင်မှုတွေဖြစ်တဲ့ဒါဒီဒေါ်လာရေးကိုအထောက်အကူပြုနေခြင်းလည်းဖြစ်တယ
်။လက်ရှိအွန်လိုင်းစာတင်ကြရေးနဲ့လှုပ်ဆောင်နေတဲ့ Federal အကြောင်းတချို့မှာတော့ဆရာဆရာမတွေအတွက်လစာသဘောမျိုးထောက်ပံ့ပေးထားနိုင်တာတွေရှိပါတယ်။ဒါပေမဲ့မြေပြင်မှာအသက်ကိုရင်းပြီးစတင်နေကြတဲ့ကုထုကိုထစာတင်ကြောင်းကဆရာဆရာမအများစုကိုတော့ထောက်ပံ့လစာငွေပေးထားနိုင်မှုလိုအပ်ချက်တွေရှိနေပါသေးတယ်။ဆရာတွေကိုဒေသခံရွာသားတွေကအကူအညီဆောင်ရှောက်ကြပါတယ်။ဒီလိုအခြေအနေတွေကြားမှာ CRA ဘာကြောင့်စာဆက်တင်နေကြလဲဆိုတာကိုမြေပြင်တင်ကြားရေးလုပ်ငန်းတွေမှာပါဝင်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကအခုလိုပြောပြပါဗျ
။သမိုင်းတလျှောက်တင်ငန်းစာကိုကြည့်လိုက်ရင်လည်းဟိုနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒီပညာသင်ကြားမှုတွေပြက်ကွက်ခဲ့တာမျိုးကြောင့်ကျွန်တော်တို့ generation တွေတဆင့်ပြီးတဆင့်နေငယ်ကြရတာပေါ့နော်။နောက်ကျတော့ brain drain တွေဖြစ်ခဲ့ရပေါ့။တော်တော်များများဒီအုံနောက်ယူစည်းရဲဆိုတာနိုင်ငံခြားကိုထွက်သွားမှအုံနောက်ယူစည်းရပေါ့။ကိုယ်စီမှာဖြစ်တင်ဖြစ်ထိုက်တာတွေမဖြစ်ရင်လည်းဒါအုံနောက်ယူစည်းတာပဲ။အဲ့တော့အဲ့ဒါမျိုးဖြစ်ပါဘူးကျွန်တော်ဆိုရင်လည်းဆိုရင်လည်းအဲ့တော့ဒါချက်ချင်းပဲကျွန်တော်တို့သင်ကြားရေးပြန်ဆောက်ရလိမ့်မယ်။ရရင်ရလို့နည်းတဲ့တရားလိမ့်မယ်ဆိုတဲ့ idea ပေါ်လာပေါ့နော်
။ NUG ရဲ့ပညာရေးဝန်ကြီးဌာနကနေစီဒီအန်ဆရာရီနဲ့ပတ်သက်တဲ့ဂျာကာလာပညာရေးဆောင်ရွက်မှုစစ်တမ်းတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီထဲမှာဖြစ်ဆိုသူဆရာရီရဲ့တရားရဂိုင်းလုံးက စီရင်လှုပ်ရှားမှုမှာပါဝင်ခဲ့လို့နောက်နောက်တဆုံတရာမရဘူးလို့ဖြစ်ဆိုခဲ့ကြပြီး68ရာခိုင်နှုန်းသောဆရာဆရာမတွေက NUG ရဲ့ဂျာကာလာပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပါတယ်။ရန်ကုန်ကနေမကွေးဘက်ကိုစာတင်မှုရွှေ့ပြောင်းလာခဲ့သူဆရာကိုတန့်စင်ကတော့ဒီလမ်းကိုသူဆက်လျှောက်မယ်လို့ဆုံးဖြတ်ထားပါတယ်
။ဟိုအများနဲ့ကျွန်တော်တို့ကလေ CDM လုပ်လိုက်ပြီးခရေကဟိုကျွန်တော်တို့ရေလုံကြုံကြီးအာမခံချက်ကအသက်အာမခံချက်ကဘာမှမရှိတော့ဘူးလေဒီအလုပ်လုပ်ပြီဆိုရရကျွန်တော်တို့ရေအသက်အာမခံချက်ကဘာမှမရှိတော့ဘူးဆိုတော့ကြောက်တဲ့ခံစားချက်ကလွင်ရင်ဘာမှမရှိဘူးတောက်တယ်ဒါပေမဲ့တောက်နေပြီမဲ့ကျွန်တော်တို့ကရက်လန့်လို့မရဘူးကျွန်တော်တို့ဆက်လုပ်ရမယ်ဆိုရယ်စိတ်နေပဲဆက်လုပ်နေရတာပါပဲပေါ့နော်
ကျွန်တော်တို့ကလေးတွေမှာ right to education လို့ခေါ်တဲ့ပညာသင်ယူခွင့်ရရှိဖို့အတွက်အခွင့်အရေးတွေရှိနေတယ်ဆိုတော့ဒီလိုမျိုး pre pick ဖြစ်နေတဲ့ data ကကလေးတွေမှာလည်းပညာသင်ယူခွင့်ရှိတယ်ဒါကြောင့်ကျွန်တော်တို့မျိုးဆက်ကပညာမတတ်တော့ဘူးဆိုလို့ရှိရင်ဆရာနာရှင်တွေဖြစ်စီခြင်းနဲ့နိုင်ငံဖြစ်သွားလိမ့်မယ
်။ဒိုးတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ဒိုးတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။မကြမီပဲဆက်လက်ပြီးတော့ကျွန်တော်တို့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ကိပိုင်ကဘာအစီအစဉ်တပတ်တွင်းမြန်မာသတင်းအစီအစဉ်စာရတွေကိုဆက်လက်တင်ပြပေးဦးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနာတော်တာဆင်နိုင်ပါရခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါရ။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plex application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အသံရဲ့တင်းငွေတွေနဲ့မနေ့ပတ်အသံနဲ့စီစဉ်နေကို line no meter 25 kHz 11133 ja line no meter 40 kHz 11133 ja line no meter 51 kHz 585တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်ဒါအပြင်တပတ်အတွင်းလေယာစီးပွားသတင်းတွေကိုလည်းဆက်ဆောင်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အခုပထမဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးကိုလူမျိုးဘာသာစွဲအတ္တဘာဝနိုင်ငံရေး identity politics အဖြစ်ပညာရလေ့လာသူတချို့ကမြင်ကြပါတယ်။လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းလက်ဝဲအယူအဆကိုညှို့ခက်ပြီးလွတ်လပ်ရေးရပြီးတိုင်ရင်3နဲ့တိုင်ရင်5တို့တောက်ကိုသွားပြပြီးတဲ့နောက်မှာတော့မြမတက်မရဲနိုင်ငံရေးကအမျိုးသားရေးဆိုရှယ်လစ်ဝါဒဖြစ်လာခဲ့ပါတယ်။အထူးသဖြင့်တော့1988ခုနှစ်နောက်ပိုင်းမှာတော့စစ်တပ်ရဲ့အမျိုးသားရေးဟာလူမျိုးဘာသာစွဲအမျိုးသားရေးလက်ရဇွန်နိုင်ငံရေးဘက်ကိုရွေ့လာလေသလားလို့လေ့လာသူတချို့ကတော့သုံးသပ်ကြတာရှိပါတယ်။လူမျိုးနဲ့ဗုဒ္ဓဘာသာအရေးကြွေးကြော်နေတဲ့နိုင်ငံရေးကိုဗုဒ္ဓဘာသာအယူအဆတောင်းကပဲပြန်လည်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုတွေ့ရနိုင်ပါသလဲကနေဒါနိုင်ငံ York University မှာပါရဂူပွဲရဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်နဲ့ဥတည်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဗရင်ဂါကနေအမေရိကန်ဘရာဇီးလ်နိုင်ငံအထိဒီကောက်ပွဲမှာရှုံးနိမ့်သွားကြတဲ့လက်ရာစွန် conservative နိုင်ငံရေးထောက်ခံသူတွေဟာအာဏာသိမ်းဖို့နီလန်မျိုးမျိုးနဲ့အုံကြွကြိုးစားခဲ့ကြပါတယ်။လက်ရာစွန် conservative နိုင်ငံရေးရဲ့အဓိကလက္ခဏာတစ်ခုကတော့လူမျိုးရေးနဲ့ဘာသာရေးကိုနိုင်ငံတော်အာဏာရရှိရေးအတွက်အသုံးချကြိုးစားလာကြတာပဲဖြစ်ပါတယ်။ဒီပါကျွန်တော်ရဲ့ democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအရင်လိုလူမျိုးနဲ့ဗုဒ္ဓဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြန်မာနိုင်ငံရေးကိုဗုဒ္ဓဘာသာရဲ့အဓိကအယူဆတော့ငါပဲဆွေးနွေးသုံးသပ်ကြည့်ချင်ပါတယ်ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကလင်တာနိုင်ငံ York University ကဘာသာရေးနဲ့နိုင်ငံရေးကိုဇောင်းပိလေးလာပြီးပါရဂူဝဲယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်မင်္ဂလာပါကိုထက်မင်းလွင်ရေ
မင်္ဂလာပါဆရာခင်ဗျ
ဟုတ်ကဲ့ဒီနေ့ကမ္ဘာကြီးမှာလက်ရာမျိုးသားစွန်ဘာသာရေးနွယ်တဲ့အယူဆတွေကလည်းဟုတ်ပြီးတော့ကျွန်တော်တို့အားကောင်းလာတာကိုတွေ့ရတယ်ဆိုတော့ကိုထက်မင်းတွင်ကဘာသာရေးနဲ့နိုင်ငံရေးကိုလည်းပါတဂူဘက်ယူဖို့အတွက်လေ့လာနေတဲ့သူတယောက်ဆိုတော့အခုတော့နှစ်သက်မှာမြန်မာနိုင်ငံအနေနဲ့ကောဘာသာရေးနဲ့ဆက်နွယ်ပြီးနိုင်ငံတစ်ခုအတွက်ပို့ပြီးကောင်းမွန်လာအောင်ဆောင်ရွက်နိုင်တဲ့အယူအဆတွေအထူးသဖြင့်ဗုဒ္ဓဘာသာမှာမရှိဘူးလား
ဟုတ်ကဲ့ဆရာအခုလက်ရှိအခြေအနေကိုပြောရမယ်ဆိုလို့ရှိရင်ကတော့ ကျားလက်တီရဲ့အတိုင်းပဲကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေအများစုဟာဒီ identity ဆိုတဲ့ဒီတရုတ်တကံ
အတ္တဘာဝဆိုပြီးတော့
အတ္တဘာဝ
ဟိုအတ္တဘာဝဆိုပြီးတော့မြန်မာပြည်တံကလည်းအဲ့ဒီလိုပြန်တယ်ဆိုတော့ငါဆိုတာဘာလဲဆိုတာသတ်မှတ်ချက
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီ identity နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအများကြီးကိုပဲအကြီးအလယ်ပြောဆိုဆွေးနွေးနေရတဲ့သဘောရှိတာပေါ့နော်အခုနေခါမှာကဒီစိတ်ကောင်းစီဘက်ကလည်းပြောတဲ့စကားကမင်းတို့ငါတို့သာအာဏာမသိဘူးဆိုလို့ရှိရင်ဖျားရှင်ပျောက်သွားမယ်ဆိုပြီးတော့သူတို့ပုံမှန်ပေါ့လုံနေကြထုံးစံအတိုင်းဗုဒ္ဓဘာသာကိုအခြေခံပြီးဗုဒ္ဓဘာသာကိုကာကွယ်တယ်ဆိုတော့ပုံရိပ်ကိုသူတို့ကဖမ်းတယ်ဒါပေမဲ့ဘယ်လိုဖြစ်နေတယ်ဆိုတာတတိုင်းပြည်လုံးလည်းမျက်မြင်ပါပဲအဲ့တော့ထူတော့ပြောကြမလို့ပါအဲ့ဒီအချိန်နေမှာပဲဒီ discourse ပေါ့နော်ဒီအဆိုတွေဒီအပြောတွေကိုတုံ့ပြန်မှုရာအတွက်ကိုလူနည်းစုတွေဘက်မှာကြတော့လည်းပဲဘယ်လိုဖြစ်လာတော့ဆိုတဲ့အခါကျတော့လူနည်းစု identity ကိုပို့ပြီးတော့ထိုးတင်လာတယ်ပို့ပြီးတော့အဲ့ဒီအင်္ဂလိပ်လိုပြောလို့ဆရာရဲ့ hardening the identities hardening the differences ဒီ social identity စီဟာဒီအမြဲတမ်းပြောင်းနေတဲ့သဘောမတည်မြဲတဲ့သဘောတမိုင်းကြောင်းအခြေခံတဲ့သဘောတွေအကုန်လုံးကိုမေ့သလိုဖြစ်တဲ့အခါကျတော့ဘုရားဘာသာနဲ့ဆက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်ဒါတွေကဒါပြည့်ညက်သဘောပေါ့နော်အဲ့တော့ကျွန်တော်တို့ဒီအနောက်ဘက်နဲ့ဘိုင်းမှာတော့
ပြည့်ညက်နဲ့အိဋ္ဆာသဘောလို့ပြောရမှာပေါ့နော
်ပြည့်ညက်နဲ့အိဋ္ဆာသဘောပေါ့ဆရာ
ကျွန်တော်တို့ဒီခုနကိုထက်ပြောသားသလိုအပြောင်းလဲသဘောဆိုလို့ရှိရင်လေဟိုဂရိနော်တွေးခေါ်ကြည့်ရှင်ကြီးဖြစ်တဲ့ Heraclitus ဆိုစာပြီးလူတယောက်ကမြစ်တစ်မြစ်ထဲမှာနှစ်ခါမဆင်းနိုင်ဘူးဘာလို့လဲဆိုရင်နောက်တစ်ခါဆင်းလိုက်တဲ့အခါမှာမြစ်ကလည်းပထမမြစ်မဟုတ်တော့ဘူးရေကစီးနေတယ်ပြောင်းလဲနေတယ်အတွက်ကြောင့်လူကလည်းပထမလူမဟုတ်တော့ဟုတ်တာအပြောင်းလဲရဲ့သဘောကိုသူကပုံကြီးပြောတယ်ဗုဒ္ဓကတော့ယုတ်နံရဲ့အသေးစိတ်သဘောကိုလောကသဘောထက်ယုတ်နံရဲ့သဘောကိုပြောတယ်ဘယ်လိုတော့ချုပ်လိုက်ရင်တော့အပြောင်းလဲအနိစ္စရဲ့သဘောပဲနော်ဒါပေမဲ့တော့ချက်ကခုနကကိုထက်ပြောသားတယ်လို့ပဲဗုဒ္ဓဘာသာပေါ့အထူးသဖြင့်ဗုဒ္ဓဘာသာဆိုတာကဘလို့တုံ့ပြန်မလဲစိတ်ရဲ့တုံ့ပြန်မှုကိုအဓိကထားတဲ့ဘာသာရေးဖြစ်တဲ့တကြောင်နော်ကိုယ်ထက်ပြောတာလေးကိုကျွန်တော်ကပဲ့တင်ထပ်ပြီးပြောရလို့ရှိရင်လက်ရှိနိုင်ငံရေးပဋိပက္ခတွေထဲမှာပါဝင်နေကြတဲ့သူတွေအားလုံးပါမတို့ဘလို့တုံ့ပြန်မိနေတယ်လဲဆိုတော့ကိုယ်စိတ်လေးကိုကိုပြန်ကြည့်ဖို့များလို့မလား
ဟုတ်နော်ဒါပေါ့ဆရာဟုတ်ကဲ့ဆရာဟုတ်အဲ့တော့ဗုဒ္ဓဝါဒအလိုအရကတော့ကျွန်တော်တို့ပထမဦးဆုံးကဒီငါလို့ဟိုထင်မှားတဲ့ဟာပေါ့နော်ငါရှိတယ်ငါကောင်းရှိတယ်ငါရှိတယ်ဆိုတော့ထင်ပါမှုပေါ့အဲ့တော့ကျွန်တော်တို့နိုင်ငံရေးမှာကြတော့ခုနေခါမှာဒီမြန်မာပြည်နိုင်ငံရေးမှာကြတော့ကျွန်တော်တို့ကရင်ကလေးကကျွန်တော်တို့တိုင်းပြည်ဟာလူမျိုးစုံနေတဲ့တိုင်းပြည်ပဲပေါ့အဲ့တော့အဲ့ဒီလူမျိုးစုံနေတဲ့တိုင်းပြည်မှာမှဒီ135မျိုးဆိုရဲတိုင်းရင်းသားဆိုရဲဒီသတ်မှတ်ချက်ပေါ့နော်ပြတ်ထန်းချက်ပေါ့အဲ့တော့ဒီဟာလည်းနောက်ထပ်ဒါဟိုအခုလိုပြောတဲ့ခါကျတော့ဆရာရဲ့ဒွဲသလိုဖြစ်နေတာပေါ့ကြဒါလူဖွဲ့စည်းကပဲပြထမ်းနေတာပေါ့ကျွန်တော်နည်းနည်းဟိုစကားပြန်ဆက်လို့ရှင်ကျွန်တော်ရှေးတုန်းကလူမျိုးတရတပါးလူပြတာဆရာကျွန်တော်135လို့မသိဘူးအဲ့တော့တရတမျိုးကနေ135မျိုးပြောင်းသွားတဲ့ discourse ဆာစဉ်းစားဖို့ကောင်းတယ်ပေါ့အဲ့ဒီကနေအခုအဲ့ဒီ135မျိုးထဲမှာပဲကျွန်တော်တို့ကနေပြီးတော့ကျွန်တော်တိုင်းပြည်ဟာအဲ့ဒီ135မျိုးကိုအဟုတ်ထင်အောင်မှားရနေပြီးတော့မှကျွန်တော်က Rohingya genocide လည်းဖြစ်တယ်เนาะဆရာအဲ့တော့တခြားဒီဟိုဗမာလို့ခံယူတဲ့ဗမာမွတ်စလင်တွေကဗမာမဟုတ်ဘူးဆိုတဲ့ပြဿနာလည်းဖြစ်တယ်တရုတ်တွေကဒါနိုင်ငံများလူတွေလားဘာလားဆိုတဲ့ဟာတွေလည်းအကုန်ဖြစ်တယ်အဲ့တော့ဟိုဗုဒ္ဓဘာသာအလိုရတော့ကျွန်တော်တို့ကငါဟာမဟုတ်ငါအလိုတိုင်းမဖြစ်ဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲပြောတယ်ဒါပေမဲ့ဒီလူမှုဘဝနေစဉ်နဲ့ပဲကိုရောက်လာတဲ့အခါကျတော့ဒီတိုင်းပြည်မှာရှိတဲ့လူတွေအားလုံးရဲ့ဘုံလူချမ်းသာကိုရအောင်ကျွန်တော်တို့ဘယ်လိုနေကြမလဲဆိုတဲ့မိကုန်းကိုမျက်ခြေပြတ်သွားပြီးတော့ငါဗမာငါရှမ်းဆိုရဲဟာပေါ့နော်အဲ့တော့အခုဒီကျွန်တော်ဒီမှာဟိုထပ်ပြောလို့တာကတော့တစ်ကောင်စီကဒီဗုဒ္ဓဘာသာဖြစ်မှုနဲ့ဗမာဖြစ်မှုနဲ့ဟိုထိုးပြီးတော့ဒီမပြီးနိုင်တဲ့ဒီဓာပြားဟောင်းကိုပဲကြော့နေတဲ့အချိန်မှာကျွန်တော်ဘက်ကတုံ့ပြန်မှုကလည်းပဲမင်းတို့ကဗမာဖြစ်တယ်ငါတို့ကရှမ်းဖြစ်တယ်ကချင်ဖြစ်တယ်ဆိုရဲဟာကိုဒီ difference ပေါ့နော်မတူကွဲပြားမှုကိုပို့ပြီးတော့ကြည့်စီမဲ့ဟာစီမဲ့ဟာဒီကိုကျွန်တော်တို့ကနည်းနည်းစဉ်းစားဖို့ကောင်းတယ်ပေါ့အဲ့လိုပြောလို့ အဲ့လိုပြောလို့အာနောက်ထပ်ဗမာတယောက်ကတော့ Burmanization ပေါ့အကုန်လုံးမေးလိုက်ကြပါစို့လို့ပြောပြမိလားလို့တချို့နဲ့ဆွဆွဲကောင်းဆွဆွဲမယ်ကျွန်တော်အဲ့လိုပြောတာမဟုတ်ပါဘူးကျွန်တော်ပြောလို့တာဒီခုနကကျွန်တော်နဲ့ဆရာနဲ့ဆွေးနွေးသလိုပဲဒီ identity စီရဲ့ဒီမတည်ငြိမ်တဲ့သဘောရွေရှားတဲ့သဘောမမြဲတဲ့သဘောဒါတွေပေါ်မှာအခြေခံပြီးတော့ဒီဖြစ်တဲ့နိုင်ငံရေးပုံစံကိုစဉ်းစားရမယ်ပေါ့နော
်ဟုတ်ကဲ့ဒီအတဘာဝငါဘာဆိုတာဒီအကုန်လုံးကကျွန်တော်တို့ဟိုမှာရှမ်းဆိုလို့ရှိရင်လည်းဒါဗုဒ္ဓဘာသာအများစုဖြစ်တဲ့အများစုဗုဒ္ဓဘာသာဖြစ်တဲ့အကြောင်းပေါ့ဒါတွေအကုန်လုံးကပြဉ္ညတ်တွေသဘောပဲနော်ဆိုတော့ပြဉ္ညတ်တွေကလည်းပြောင်းနေတယ်ကွဲနေဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့အဲနှစ်ကုန်မှာပဲကျွန်တော်ဒေါက်တာရီမွန်သူနဲ့လုပ်တဲ့အထက်မှာဆိုကျွန်တော်တို့ဒီမြန်မာဆိုတဲ့ကြီးသူ14နေရာယူပြီးတော့လူပေါင်း800ကျော်ကြီးနေသိလာလိုက်တဲ့အခါအရှိတော်အာရှလူမျိုးစုတွေရဲ့နော်မျိုးပြည်သားတွေပါပါမင်းနေကြတယ်ဒါကြောင့်မို့မြန်မာကားအနေမှာတခါအခြားနိုင်ငံတွေကိုဆက်ပြီးသွားနေကြတဲ့ကုလူဆက်ဆံမှုတွေကိုသမိုင်းချီတွေကရှိခဲ့တယ်ဆိုတော့တွေ့လာတယ်တော့ဒီတဲမှာကျွန်တော်တို့ကအစွဲတွေပေါ့ခေါင်းကဗုဒ္ဓဘာသာကဥပဒဏ်ကိုချွတ်ရမယ်လို့ပြောပေမဲ့အမျိုးဘာသာသာသနာကိုပြောနေကြတဲ့လူတွေကသွေးမနှော်ရည်လို့
နောက်ဆရာဟိုခမာအစ်စ်ကိုရှာကြတဲ့အင်ဒိုနီးရှားကိုကျွန်တော်ခမာရူ့ကိုပဲကြည့်ပါပေါ့နောက်ဆရာအဲ့မှာဆိုလို့ရှိရင်ဒီ communist regime မှာအမှန်အဓိကကတော့ခမာဆိုတာဘာလဲဆိုတဲ့ identity ကိုထူထောင်တဲ့အခါမှာအဲ့ဒီထူထောင်ရင်းနဲ့ဒီနဂိုကလေးကနေလာတဲ့တရုတ်တွေကိုနှိပ်စက်တယ်တခါမွတ်စလင်တွေကိုညှင်းတဲ့နှိပ်စက်တယ်ကြာအဲ့ဒါကြီးရဲ့အရင်ကအကြောင်းကခမာအစ်စ်ကိုရှာလာပဲဆရာခမာဆိုတဲ့ identity ကိုဟိုတိဆောက်တာနဲ့ဟိုဘက်ကခုနပြောတဲ့လက်ဝဲဆုံးရောက်တဲ့ community အတွေ့ခွန်နဲ့လုပ်တဲ့ဟာလဲပါတာပေါ့ဆရာအဲ့တော့ကျွန်တော်တို့ဗမာပြည်မှာလည်းပဲမြန်မာပြည်မှာလည်းပဲစစ်တပ်ဒီစစ်အစိုးရများအဆက်ဆက်တိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတဲ့ဟာကိုသိနာအားကိုလုပ်တယ်ဆရာအဲ့တော့အဲ့ဒီတိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတာကိုလုပ်ပင်လုပ်တော့ညာလဲပဲတစ်ဖက်မှာကြတော့ဘာလုပ်တော့ဆိုလို့ရှိရင်ဗုဒ္ဓဘာသာနိုင်ငံဗမာနိုင်ငံထူထောင်မှုကြိုးစားတယ်ဆရာဗမာအစ်စ်ကိုရှာဖို့ကြိုးစားတယ်ဆရာဗမာအစ်စ်ကိုရှာဖို့ကြိုးစားတယ်ဆိုတာဆိုကာရေးသီးတွေလုပ်တယ်ဆရာမလုပ်ရဘူးမပြောဘူးဆရာလုပ်ဖို့လို့ကောင်းတယ်တင့်တယ်ဒီဘက်ကအရင်းရှင်ကက်ပီတလစ်ဇင်ကိုတုံ့ပြန်တဲ့နေရာမှာဒါလိုတာပဲဒါပေမဲ့အဲ့ဒီဟာတွေလုပ်တဲ့ဟာတွေအကုန်လုံးကဗမာကြီးဆိုးတဲ့ဟာနဲ့လုပ်တော့လူနည်းစုတွေဘက်ကလည်းဒီဟာကိုဟိုတဘာဝကြကြနေပဲသူတို့တုံ့ပြန်တဲ့ဟာကလူနည်းစု identity ပို့ပြီးတော့အမရေဖြစ်လာရေးဆိုတဲ့ဟာနဲ့တုံ့ပြန်တော့ဒီလမ်းကဆရာမိကိုမိနဲ့သွားတဲ့လမ်းပြန်ဒါငိမ့်မဲ့လမ်းမဟုတ်ဘူးပြန်အဲ့လိုပြောတဲ့အခါကျတော့လေတချို့လဲဟိုသဘောတူမှလည်းတူမယ်ပေါ့လေဒါပေမဲ့ကျွန်တော်ကတော့စဉ်းစားစရာဖြစ်အောင်ကျွန်တော်တို့ဒီနေ့ဟိုဆက်နဲ့ကျွန်တော်နဲ့ဆွေးနွေးကြတဲ့ဟာလဲဒီကိစ္စပဲဆိုတော့
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရှေ့ဆက်သွားမယ်ဆိုရင်ကျွန်တော်ပညာဆိုတဲ့သဘောအဓိပ္ပာယ်ကနေเนาะခေတ်မီတီပရီလေးရဘလိုယူဆရှုမြင်တာပို့ပြီးသိမယ်လို့ထင်တယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဆရာဒီမိကုန်းတကယ်ကောင်းတဲ့မိကုန်းမှာကြေးလေးကြေးပြီးတမားတယ်အဲ့တော့အခုနိုင်ငံရေးမှာပေါ့ဆရာမြင်နေရတဲ့ဟာကတော့ဘာလဲဆိုတော့ကျွန်တော်တို့ကဗမာဆိုတာအမရိသဘောရှိတရားအောင်ပြောတယ်ရှမ်းကလည်းပဲအမရိသဘောရှိတရားဟိုကရင်ကလည်းအမရိသဘောရှိတရားပေါ့ဟိုဆရာခုနကပြောတဲ့အတိုင်းပဲလူဆိုတာကျွန်တော်တို့ပေါ်လာကြတဲ့ရွှေ့နေကြတဲ့အမျိုးပဲဆရာအဲ့တော့ကျွန်တော်တို့ကတူတတ်မှတ်သေးပဲတသွေးမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူတွေရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာရနေကြတယ်ပေါ့ကြာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထပ်တာထိမ်းများတာတခါပြီးတဲ့အခါကျတော့ delay တွေကလည်းဒီလိုပဲရောရှက်နေတာပါတောင်အောက်ရောက်တော့ရှမ်းတောင်ပေါ်ရောက်တော့ကချင်ဆိုတဲ့ဟာမျိုးလေကျွန်တော်တို့ဒါဟိုလူမှုသူတေသနာနယ်ပယ်မှာပြောခဲ့ကြရေးခဲ့တဲ့ဟာတွေအကုန်ရှိပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ကနိုင်ငံရေးဘက်မှာကြတော့ဗမာဆိုတာပဲအမရိရှိတရားအောင်နော် essence တစ်ခုရှိတရားအောင်ဒါဒီရှမ်းဆိုလို့ရှိရင်မဲ့ essence တစ်ခုရှိတရားအောင်ကျွန်တော်တို့ကပြောဆိုနေရောဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုပ်ကတော့ဖြစ်ရင်ဒါတွေဟာဒီလို essence မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်။သမိုင်းကြောင်းအရာပဲဖြစ်လာတယ်။တိုးတက်ဖြစ်ပေါ်လာတယ်။ဒါပေမဲ့ဒါတွေအကုန်လုံးကဟိုပေါ့နော်ပါဝါနဲ့တော့ဆက်ဆက်နေကြတယ်။အင်အားလာအင်အားအထိုင်အပေါ်မှာတော့အခြေခံနေတော့ကျွန်တော်တို့က 但就如表露这种 Bamanization 撇的出来哈来没念嘛但是吧我细节吧但是不大把它路亚第八个第第二第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第第但你也麻烦了些，俺们马哈县马哈给人标的留留的，真如你也麻烦些。第二个，等你阿片阿说，第八年的保守的下午，真如阿你炒片你阿嘛撇皮了，哪炒那么炒那都给啥撇了些，喏，真如阿说，他炒片皮了，哎呀妈呗，真如单皮嘛，喏，一般我们那西龙湖说看哪炒，真如阿 nation state 瓦路亚的西龙湖没有，阿奈奈地炒奈没了，真如阿有啥？
Okay. What a menu in a Swedish ago, but my wife, Deepa, Timabe, Natabia, Sikamia. Now, but Maro, Pinjako, do tea saw ye, do tea a wife, said let Timjavami. A good Swedish thought you got off, Nira Langa, York University, Paraguay, Jana, good ten menu in Pibare, cannot bound down.
ဒါကတော့ဥတည်ပေါင်းတန်းအပစင်တင်ဆက်တဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့ဒီသတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းစူးစီးတင်ပြမှုအစီအစဉ်ကိုတင်ဆက်ပါဦးမယ်မူရင်မှုနဲ့ထိုင်းနိုင်ငံမှာအဖမ်းခံထားရတဲ့ဒေါက်တာထွန်းမင်းလတ်စီမှာစစ်ကောင်စီအကြီးအကဲမိသားစုဝင်တွေရဲ့ပိုင်ဆိုင်မှုတွေတွေ့ရှိခဲ့ရပါတယ်သတင်းသမားတွေဖမ်းဆီးမှုရပ်ဖို့စစ်ကောင်စီကို CPJ ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့နိုင်ငံတော်လူဦးရေစည်းရင်းတွေကောက်ယူနေပါတယ်ဒီလိုတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ကစူးစီးတင်ပြပေးမှာပ
ါထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံကစစ်ပွဲလုံခြုံရေးဥထုံးမင်းလက်ရဲ့နေအိမ်ကနေစစ်ကောင်စီအကြီးအကဲဖို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တမိနဲ့သားပိုင်ဆိုင်တဲ့ပစ္စည်းအထောက်အထားတွေထိုင်းတာဝန်ရှိသူတွေရှာတွေ့ရှိခဲ့တဲ့အကြောင်းဇန်နဝါရီလ17ရက်နေ့က Riders သတင်းတရမှာဖော်ပြပါရယ်မိုးရစ်ဆေးဝါးမှုငွေကြေးခဝါချမှုတွေနဲ့ဖန်ဆီးခံထားတဲ့ဥထုံးမင်းလက်ရဲ့နေအိမ်တိုက်ခတ်မှာဖို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တမိနဲ့သားပိုင်ဆိုင်မှုစာချုပ်စာတမ်းနဲ့ဗန်စာအုပ်တွေကိုရှာတွေ့ခဲ့တဲ့အကြောင်းတရားဝင်မတန်းတွေမှာဖော်ပြသလိုဒီကိစ္စကိုသိရှိတဲ့လူနှစ်ယောက်ကလည်းပြောဆိုပါရယ်အသက်53နှစ်အရွယ်ဦးထွန်းမင်းလက်ကိုပြီးခဲ့တဲ့စက်တင်ဘာလကတခြားထိုင်းနိုင်ငံသား3ဦးနဲ့အတူထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဖမ်းဆီးခဲ့တဲ့အချိန်ကသူပါဝင်ပတ်သက်တဲ့မူရစ်ဆေးကမ်းရဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေတန်1800ဘိုလောက်ကိုထိုင်းရဲတပ်ဖွဲ့ကသိမ်းဆီးလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ်မိခန်တစ်တာထက်ကငွေကြေးအပြင်ကားတွေအဖိုးတန်အသုံးဆောင်ပစ္စည်းတွေဟိုတယ်နဲ့တဲခိုခန်းတွေကိုသိမ်းဆီးခဲ့တာဖြစ်ပါတယ်2019ခုနှစ်ကလေးကဦးထွန်းမင်းလက်ရဲ့ငွေကြေးလွှဲပြောင်းမှုအမှတ်တံတွေကိုစုံစမ်းခဲ့ပြီးတဲ့နောက်မှာအရေးယူရဖြစ်တဲ့အကြောင်းထိုင်းတရားရေးဝန်ကြီးတွေကလည်းပြောဆိုခဲ့ပါတယ
်2023ခုနှစ်မှာရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi ကမြန်မာနိုင်ငံဆန်ယာအထူးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းပြီးသူကိုယ်တိုင်ဦးဆောင်မယ်လို့ဇန်နဝါရီ17ရက်နေ့ဗိုလ်တော်နေမှာကြေညာပါတယ်ဂျာကာတာမြို့မှာဝင်ကြီးမာဆူရီဇန်နဝါရီ17ရက်နေ့ကပြောကြားတဲ့နှစ်ပတ်လည်မိန့်ခွန်းအတွင်းမြန်မာအရေးကိုအလေးပေးပြောကြားသွားပါတယ်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်စေလို့ရေးဟာ2021ဧပြီလမှာအာဆီယံခေါင်းဆောင်တွေချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီချက်5ရက်ထဲကတစ်ခုဖြစ်ပါတယ်ကျန်4ချက်ကတော့အပြူသဘောဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြမ်းဖက်မှုရပ်ဆဲဖို့သက်ဆိုင်ရာအဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့ပဲဖြစ်ပါတယ်ဒီပုံသဘောတူညီချက်5ရက်နဲ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေအတိုင်းအင်ဒိုနီးရှားကဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံကအဖွဲ့အစည်းအားလုံးနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးမာဆူရီကပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆန်ရအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဆိုပါရယ်လူသားစာနာမှုအထောက်အကူပြုဗဟိုဌာနတွေအနေနဲ့လူသားစာနာမှုကူညီပေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက်မြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့အင်ဒိုနီးရှားကပန်ကြားလိုက်ပါရယ်အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အင်ဒိုနီးရှားအနေနဲ့အာဆီယံတိုင်ဝမ်တိုးတက်ဖွံ့ဖြိုးရေးကလည်းအဓိကဦးတည်ချက်ဖြစ်ဆက်ရှိနေမှာဖြစ်ကြောင်းဝင်ကြီးမာဆူရီကပြောပါရယ
်တချိန်တည်းမှာပဲမြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်းခတ်မှုတွေမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာကြဖို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါရယ် ASEAN အစ်မြတ်အစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုတရားခွင့်မပေးတာကလွယ်ရင် ASEAN အနေနဲ့အခြားနိုင်ငံတွေနဲ့ရှင်းရင်မြန်မာစစ်ကောင်းစီကိုဖိအားပေးမှုနယ်လုံးနယ်လို့ HRW ကသူ့ရဲ့နှစ်စင်လူအခွင့်ရေးအစည်းအဝေးခန်းစာထဲမှာဝေဖန်ထားတာပါ
မြန်မာနိုင်ငံထဲမှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတရင်သမား၈ယောက်ကိုအာဏာသိမ်းစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ဒဏ်ချတာတွေကိုရပ်တန့်ပြီးတရင်သမားတွေကိုလွတ်လပ်စွာလုကင်ခွင့်ပေးဖို့တရင်သမားများကာကွယ်ရေးအဖွဲ့ CPJ ကဇန်နဝါရီလ၁၇ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါရယ်တရင်သမားတွေဖြစ်တဲ့ကိုဝေလင်းမတ်ထက်ထက်ကိုစိုးရစာလင်းကိုကောင်းဆက်လင်းမတ်မှုရတနာခတ်မှုမှုထွန်းဦးဟန်တာငိမ့်ကိုအောင်လင်းကိုသူရင်ကျော်တို့ကိုပောက်ကွဲပစ္စည်းပုံမှာကျန်းဖတ်ပုံမှာတွေနဲ့ထောင်နဲ့အနည်းဆုံး3နှစ်ကနေအများဆုံး10နှစ်တွင်ရှိတဲ့ထောင်နဲ့တွေဒီဇင်ဘာလအတွင်းကအတီးတီးချမှတ်ခဲ့တယ်လို့ CPJ ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့တရင်သမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာပေါ်မှာတရင်သမားတွေကိုတက်တရအများဆုံးဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကပြောထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီ4ရက်လွတ်လပ်ရေးနေ့တုန်းကအကျဉ်းသား8000လောက်ကိုလွှတ်ပေးခဲ့တဲ့အထက်မှာတရင်သမား6ဦးတော့ပြန်လည်လွတ်မြောက်လာခဲ့ပြီလို့ CPJ ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတရင်သမားတွေကိုရာဇဝတ်သားတွေလို့ဆက်ဆံနေတာရပ်တန့်ပြီးဖမ်းဆီးထားတဲ့တရင်သမားတွေပြန်လွှတ်ပေးဖို့နိုင်ငံတကာတရင်သမားများကာကွယ်ရေးအဖွဲ့ CPJ ကတောင်းဆိုထားပါတယ
်။နိုင်ငံအနှံ့မတည်မငြိမ်အခြေအနေတွေအတွင်းမှာပဲ2023ရွေးကောက်ပွဲအတွက်လူဦးရေစင်းကောက်ယူမှုတွေဇန်နဝါရီလဆမိုင်းကစပြီးတော့နိုင်ငံအနှံ့ဆောင်ရွက်နေပါတယ်။ကောက်ယူပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစင်းကိုနာမည်မှတ်ပုံတင်တဲ့တကွစီစစ်ကောက်ယူတာဖြစ်တယ်လို့ကိုရင်ကျုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ခံတဦးက VOA ကိုပြောပါလေ
။အမားတို့နေမှာနေတာ။နေမှာတကောင်ချင်းရှိတယ်လေ။အဲ့ဒီမှာလည်းလာကောက်တဲ့ခါကျရင်မိသားစုကအမားတို့နာမည်စင်းနေတင်တာဆိုတော့တို့ကိုပြောပြတယ်။နေတို့ကမဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစင်းရင်းကိုပဲတို့ကကောက်တယ်လို့ပြောတာပဲ။တို့လုံးမဲ့ရေကောက်ပွဲဆိုတော့လေယုံလည်းမယုံ။နေပေးဖို့ဆိုတာအဝင်း
စစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်နောင်စုအစည်းအဝေးကိုအခြေခံပြီးမြေပြင်အချက်အလက်နဲ့စီစဉ်လှုပ်ဆောင်တာဖြစ်တယ်လို့ VOA ကိုပြောပါတယ
်။ဒါကတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးသွားတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တပတ်အတွင်းလေယာစီးပွားသတင်းတွေကိုတင်ဆက်ပေးဦးမှာဖြစ်ပါတယ်။ငရုတ်ကောင်းစိုက်တောင်သူတွေအနေနဲ့ပြည်ပတင်ပို့ရောင်းချမှုမှာအခက်အခဲနဲ့ကြုံနေရပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစုစည်းပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီနေ့မှာတော့လေယာစီးပွားကဏ္ဍရဲ့ထူးခြားသတင်းတွေနဲ့လေယာထွက်ကုန်တွေရဲ့အစည်းအုံပြောင်းလဲမှုအခြေအနေတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်။မြုပ်သီးပြင်ပတင်ဖို့ရောင်းချမှုမှာတောင်သူတွေကိုယ်တိုင်စီမံခန့်ခွဲတင်ဖို့ရောင်းချနိုင်မှုခက်ခဲနေပြီးကုန်သည်ပွင့်စားတွေကိုသာမိခိုအားထားပြီးရောင်းချနေရတယ်လို့မြုပ်စိုက်တောင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာငရုတ်သီးကို AR တိုင်းမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်စတဲ့ဒေသတွေမှာစိုက်ပျိုးမှုများပြီးတနိုင်ငံလုံးရဲ့မြုပ်စိုက်ဧရိယာ80ရာခိုင်နှုန်းဝန်းကျင်ကို AR တိုင်းဒေသကြီးမှာစိုက်ပျိုးနေတာပါ။မြန်မာနိုင်ငံကထွက်ရှိတဲ့ငရုတ်သီးတွေကိုမလေးရှားနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတချို့ကိုနေဆက်လမ်းကြောင်းတွေကတဆင့်တင်ဖို့ရောင်းချနေပေမဲ့ဈေးကွက်ချိတ်ဆက်မှုနဲ့လမ်းမဆက်သွယ်ရေးခက်ခဲကြောင်းကုန်တယ်ပွဲစားတွေကသာအဓိကမိခိုအားထားနေရတာဖြစ်တယ်လို့ AR တိုင်းဒေသကြီးဟင်းသရမြို့နယ်ကငရုတ်စီးပွားပြစ်စိုက်ပျိုးသူကိုအောင်ဆန်းဦးကပြောပါရယ်။လက်ရှိမှာဈေးကွက်အတွင်းငရုတ်သီးဈေးနှုန်းတွေကအတက်အကျမြန်ဆန်ပြီးဈေးနှုန်းတည်ငြိမ်မှုမရှိဘူးလို့လည်းဟင်းသရမြို့နယ်ကငရုတ်စိုက်တောင်သူကိုကျော်မင်းသူကဆိုပါရယ်။2022ခုနှစ်ဩဂတ်စ်လကငရုတ်သီးစိမ့်တပိတ်တာကို3000ကျပ်အထက်ထိဈေးနှုန်းမြင့်တက်ခဲ့ပေမဲ့နိုဝင်ဘာလဆန်းမှာတော့တပိတ်တာကို2200ကျပ်အထိဈေးကျဆင်းသွားသလိုဒီဇင်ဘာလထဲမှာတော့တပိတ်တာကို1200ကျပ်အထိဈေးနှုန်းတွေဇက်တိုက်ကျဆင်းသွားတယ်လို့ဈေးကွက်အချက်အလက်တွေအရသိရပါတယ်အခုဒီမှာဝယ်လိုအားနည်းနေတဲ့အတွက်ရာဘာပြပတ်တင်ဖို့ကျဆင်းနိုင်တယ်လို့မြန်မာနိုင်ငံရာဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါရယ် ရမရာဘာဆဆူပေါင်းရဲ့80ရာခိုင်နှုန်းကန်ကိုတရုတ်နိုင်ငံကိုအဓိကတင်ပို့ရောင်းချနေတာဖြစ်ပြီးလက်ရှိတရုတ်နိုင်ငံမှာဆက်ယုံထုတ်ဝေခန့်ကရန်နာထရရတဲ့အတွက်ဝေလူအား ဒါပြင်လက်ရှိကာလဟာထိုင်းဘီယက်နမ်နဲ့အာဖရိကနိုင်ငံတွေမှာရောဘာအများအပြားထွက်ရှိနေတဲ့အတွက်ဈေးကွက်ရှင်ပြိုင်မှုတွေလည်းရှိနေတယ်လို့သိရပါတယ်။အခုနှစ်မှာပြည်ပဈေးကွက်ကိုမြန်မာရောဘာတန်ချိန်3သိန်းဝန်းကျင်အထိတင်ပို့သွားဖို့ရည်ရွယ်ထားပေမဲ့အရင်နှစ်တွေအတွက်တင်ပို့မှုရော့ကျသွားနိုင်တယ်လို့ဥက္ကဋ္ဌမြင့်ကဆိုပါတယ်။လက်ရှိနိုင်ငံတကာဈေးကွက်မှာရောဘာတန်ချိန်ကိုအမေရိကန်ဒ Wow, Dinan, Gojan, Gojan, Namiolongo, Bibazigwe, Dia went to Bonai Modre, Wow, Dingo, Sunday the Jab, Yale Puesito Melo, Yamanaga, Wow, Sibio Tolo, Demo Yonchadumia, Ding up your worry. Wow, they go, send in the job, Yale to Rami, Wow, Dina Saya, Sigwa Dudina, Pulo da Bawe, Wow, Yao, Wow, Muse, Dida like Sabio Murego, send in the job, Quenja Sipia Domelo Suare, Dabi, Dida like Sabio Tolo Muchenego, Taquesa Dabi, Sabio Dure, Dishizibo, Piawe Pira Rigole, Usa Pulo Domelo, Wow, Dinga Tiavare, Yamarangama, Wow, Dinago, Chiminema, Yazo Sabio B, Shamine, Yakaimine, Mandalay Dine, Tanina Dine, Kachimine, Mumine Dringa, Dida the Chomale,
ပြောကြပါတယ်။နောက်ဆုံးအစီအစဉ်ဖြစ်တဲ့တပတ်အတွင်းအတက်ကြအနေမြင့်ဖြစ်သွားတဲ့လေယာထွက်ကုန်တင်းတဲ့ဇင်းနှုန်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မပေကတော့ဒီတပတ်မှာဇီးတွေစတိုက်ကျဆင်းနေခဲ့ပါတယ်။အိန္ဒိယနိုင်ငံကမပေဝယ်ယူမှုသက်တမ်းကိုလာမယ့် 2024年年末嘞，扫麦贝一串农多的数量的内容，麦贝个内心里面加些内个啦嘞，批发嘞。麦贝的对个嘞，税款的问题比披露税个设备加些内容没路，工单位个开门查发嘞。比个的旮旯里个咯，贝税款哈，外资来来农贸目的里面嘞，历史嘛咯，贝税款哈，外资来来农贸特有目没许多有路，工单位出个数发嘞。 လက်ရှိမပဲအဖေကျူအာစီကအဖိုဘီပေါင်းစင်းနှုန်းတန်တန်ကိုဒေါ်လာ900ကနေ930ကျပေါင်းစင်းရှိနေပြီပြီးခဲ့တဲ့အပတ်နဲ့ရှင်တော့တန်တန်ကိုဒေါ်လာ300နီးပါးစေးကျဆင်းခဲ့ပါတယ်မပဲအဖေကျူကတော့တန်တန်ကိုခုနှစ်ရ900ကနေ800တစ်ဆယ်ကျပေါင်းစင်းရှိနေပြီတန်တန်ကိုဒေါ်လာ40နီးပါးစေးကျဆင်းသွားပါတယ်ပေးစင်းငုံကြီးကတော့ပထမအပတ်မှာစေးစတိုက်မြင့်တက်နေရာမှာဒုတိယအပတ်လောက်မှာတော့စေးကွက်ထဲစေးပြ
Thế quả thế, biết xin là chẳng xí đó đấy đoạn. À tích thoát là mẹ bè rì chô bọa anh nè ở quê lại bì xí tên nì gây ra phía bà đấy. Anh nì anh ngàn gà, bè xin ngô nì ở thoát nông xô nè mẹ xù rè tà đi nè chào. Xin xì mà, xí gà tà nàng mẹ lụ công dê rì gà khá mà mù rì xì nè bè mẹ. Bè tìm mô mù gô nà thang nà xà lê thị, tà tàn tô lại bì bè xí quả gô thênh lại Bedding only got FOB Bowsino to Dango, Dollar, Kunia Lizagani, Kunia Chaseja, Bowsi Navy. Bigger a banish, not the Dango, Madola Lauce, Nintelagare. Nampu Zigale, bigger a nickel mighty, a chassin, it say Nigayama, Nitit Nisa by Maro, say Pian Nintelagare. The only Nabagani, Gate Rip Jan Pulin Navy, a way she needed to say Rip Jan Nitella Pitelu, Diabare. အတက်လက်ကြလေရောနေနေရလို့ဂုံတွေကဆိုပါတယ်မန္တလေးဖြစ်ကွာမှာနှမ်းဖြူကတုံးနေဝင်တအိတ်ကိုနှစ်သိန်း၈၀၀ကနေနှစ်သိန်း၉၀၀ကျပေါက်စီရှိနေပြီတအိတ်ကိုနှစ်သိန်းခွဲကျစီမြင့်တက်လာခဲ့ပါတယ်ဖော်ပြပါတင်းနေစင်းလုံးတွေကအချိန်နဲ့မြောင်းလဲမှုတွေရှိနေပါတယ်ကျွန်မဝီရေမောမှာဒါကတော့တပတ်အတွင်းလေယာစီးပွားတရင်အစည်းအဝေးကိုတင်ဆက်ခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကို စနေနေ့ညနေတနင်္ဂနွေနေ့မနေ့
ကူရောကျွန်တော်တို့သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါဦးမယ်ခင်ဗျာရုရှားတပ်တွေဟာစနေနေ့မှာလဲကီယက်မြို့တော်နဲ့ခိုင်ကော့အော်ဒက်ဆာအပါဝင်ယူကရိန်းမျိုးကြီးတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေကြတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကညဘက်ဗီဒီယိုမင်းကွန်းမှာပြောကြားခဲ့တာမှာဒါအပြင်ယူကရိန်းအရက်ဖက်ကနေရာတိုင်းကို ရုရှားကနေပြစ်မှတ်ထားပြီးတိုက်ခိုက်နေပါတယ်လို့လည်းပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်နိုင်ငံအရှိတောင်ပိုင်းဒနီပရိုမြို့မှာကလင်းငယ်တွေပါဝင်လူပေါင်း60လေးဦးဒဏ်ရာရပြီးတော့တေဆုံးသူကအနည်းဆုံး9ဦးရှိခဲ့ပါတယ်လာမယ့်မေလအတွင်းမှာဂျပန်နိုင်ငံဟီရိုရှိမာမှာ G7မဟာမိတ်နိုင်ငံတွေကိုခီးလှည့်ခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကစနေနေ့မှာပြောပါတယ်။ဒါမဲ့ဟီရိုရှိမာထိပ်သီးအစည်းအဝေးမှာရုရှားရဲ့ယူကရိန်းပေါ်ကျူးကျော်တဲ့ကိစ္စအဓိကအကြောင်းတစ်ခုအနေနဲ့ပါဝင်မှာပါပါ။ဒါအပြင်အရှေ့အာရှနောက်ထပ်ယူကရိန်းဖြစ်လာနိုင်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကအနောက်တိုင်းနိုင်ငံတွေကိုသတိပေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘ Sandy. Telawa Pina woman temuga to ye name, to ye shinriga, tapi sha trigger elu, embiroga piobare. Tamara Jubani, Kuban Sajitagan, Anayam, Saya Chowago trigger alu, Emiro Shini, Richard Saboga, Sanima, Jinja, Topian Piosura Pipari, Yenongale Egg Niagabe, Saya Sayan Tango trigger up Pipari. January 7th, Dabjani, Niaga, Taining and Pangal Miroma, Jimbari, One Championship, Lewe Puema. Brazil, Lewe, the Mago, Pomachi Mabe, Leto, Nayagre, Yamaninga, goes happy, Yama Zabon, on La and Sanha, Lewe Simon Borani, Yama Ninja, Sumogon, Town B. Gabari. Brazil, Nanga, Brazil and Mirama, January, she a Pipore, Luther, Digging Pisson, Songzama, Tamara Hau, Chaya, Bosolano Gule, Subon, Honso, the Dubi, Ted Dumbo, Pioja Gabari.
The rain change of the goat dog came, you that got Timba Bigger up to Barem. ကျွန်တော်တို့ရဲ့အတန်းနဲ့စီစဉ်ကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်အတန်းဖန်းရဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်းနဲ့စီစဉ်နေ့လည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်
This program has come to you from the Voice of America, Washington.